မြန်မာအစိုးရနဲ့ကုလအဖွဲ့အစည်းတွေသဘောတူလက်မှတ်ရေးထိုးပြီးကြတဲ့ကစားလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးပို့အချိန်အဟောင်းမြင့်ဆောင်ရွက်နေပြီဖြစ်တယ်လို့လူမှုဝန်ထမ်းကဲဆဲရင်းနဲ့ပြန်လည်နေရချတာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။နေဆက်လုံခြုံရေးကိုလည်းနိုင်ငံပူးပေါင်းဆောင်ရွက်နေချိန်မှာတော့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုံခြုံရေးစိုးရိမ်ချက်တွေရှိနေတော့မယ်လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆူမွန်ကဆက်ပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြရတဲ့ဒုက္ခသည်တွေနေရရင်းကိုလုံခြုံစိတ်ချစွာပြန်လာနိုင်ရင်းနဲ့အခွင့်အရေးတွေပြည့်ဝရရှိနိုင်မှု UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးမြန်မာအစိုးရတို့ကြားမှာပူးပေါင်းဆောင်ရွက်သွားကြဖို့သုံးမွင့်ဆိုင်သဘောတူညီမှုနားလည်မှုစာချုပ်လာကိုပြီးခဲ့တဲ့ဇွန်လ6ရက်နေ့ကနေပြည်တော်မှာ3ဦးသုံးဖလှယ်လက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုးကုလအဖွဲ့တွေနဲ့အစိုးရတို့ကြားနားလည်မှုသဘောတူစာချုပ်ထိုးပြီးကြတဲ့ကနေစလို့မြေပြင်အထိကွင်းစင်းစစ်ဆေးမှုတွေနဲ့အတူပူးပေါင်းဆောင်ရွက်မှုတွေကိုအချိန်မြင့်လှုပ်ဆောင်နေပြီဖြစ်တယ်လို့ရခိုင်အရေးဥဆောင်ဆောင်ရွက်နေသူတူဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။နောက်ဆုံးချိန်ကတော့ UNHCR UND နဲ့လက်မှတ်ထိုးပြီးတရုတ်ချုပ်ပြည်နောက်ပိုင်းမှာဒီစာချုပ်ကိုအကောင့်ထဲပို့ဖို့ကြိုးစားနေတယ်ပေါ့နော်။ကြိုးစားနေတဲ့အချိန်မှာဒီအောက်မြေပြင်မှာဒီချအကောင့်ထဲနိုင်မဲ့ကော်မတီဖွဲ့တယ်ဒါလည်းဖွဲ့ပြီးသွားပြီဒီဖွဲ့ကြီးကဒီ UNHCR နဲ့ UNDP ပါဝင်တဲ့သူတွေကနေပြီးတော့ဒီနေပြည်တော်မှာတင်ပြီးတော့ကျွန်တော်တို့ဒီကအဖွဲ့နဲ့အားလုံးပူးပေါင်းပြီးတော့ပထမတွားရောက်ဖို့ပေါ့နော်ဒီနေရာကြီးဝိချေတာတို့ဘာတို့ဒါတွေတော့လုပ်နေတယ်ကျွန်တော်တို့ရှိရကုသလေးတွေပါတယ်ဆိုတော့အဲ့လိုမျိုးဆောင်ရွက်ကြပါခင်ဗ
ျအစိုးရရုံးဆိုင်ရာနေပြည်တော်မှာလဲကုလသမဂ္ဂဘက်ကအခြေစိုက်ရုံးဖွင့်လေပြီးတော့ဆောင်ရွက်နိုင်ခဲ့တဲ့အတွက်ပို့ပြီးတော့မှပူးပေါင်းဆောင်ရွက်မှုတွေကိုအချိန်နဲ့တပြေးညီဆောင်ရွက်နိုင်ခဲ့တယ်လို့လဲဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ဆိုတော့အခုဆိုမကြခင်ပါဘူးပဲကျွန်တော်တို့က UN ဖွဲ့ချင်းများနဲ့ကျွန်တော်တို့ဒီခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအကုန်လုံးဒီပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ရန်ဆိုတဲ့ workshop တစ်ခုတော့ကျွန်တော်တို့လုပ်မှာခင်ဗျာမကြဘူးဒါပေမဲ့ဒီကစားလေးမှာကျွန်တော်တို့လုပ်တော့မယ်ဒီကားထဲမှာလည်း UN တွေပါတယ်နောက်ကျတဲ့ friendly countries တွေလည်းပါတယ်ဒါရင်းနဲ့လည်းဖွဲ့စည်းနေမနေ့ကဆိုရင် China နေပြီးတော့ဒီထဲမှာလာပြီးတော့လူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုပြီးတော့ China နေပြီးတော့တကယ့် company ကြီးတွေဟိုတကယ့်အလုပ်လုပ်မဲ့ foundation ကြီးတွေအကုန်လုံးကလာပြီးတော့ရှင်းလင်းကြတာရှိတယ်ခင်ဗျာကျွန်တော်တို့ရှိမှာလေ
ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့နောက်ဆုံးအနေအထားလေးလည်းသိကြပါတယ်ဆရာဟုတ
်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကတော့နိုင်ငံက working group ကြီး three way လုပ်ပြီးလုပ်နေတာပေါ့နော်အဲ့ဒါကြီးကသွားနေတာပေါ့ဒီလုပ်ငန်းစဉ်နေနဲ့ပတ်သက်ပြီးဒီလုပ်ငန်းကအကုန်လုံးသူ့အချိန်နဲ့သူ့ timeline နဲ့တတ်မှတ်ထားတဲ့ဟိုဒီအစာချုပ်ဒီတိုင်းကိုလုပ်နေရတယ်ကျွန်တော်တို့ကတော့လုပ်နေတာပဲခင်ဗျာ
အခုလိုမျိုးဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးတပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဆောင်ရွက်နေချိန်မှာပဲဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကတော့ရခိုင်ဖြစ်စဉ်နဲ့ပတ်သက်ပြီးသူတို့ချိုးဖောက်ခံခဲ့ရတဲ့အမှုတွေအပေါ်မှာကျူးလွန်သူတွေကိုဖော်ထုတ်ရေးနိုင်ငံသားအခွင့်အရေးအပြည့်အဝပေးရင်းနဲ့နေရရင်ပြန်တဲ့အခါမှာလုံခြုံစိတ်ချရတဲ့အာမခံချက်တွေပေးဖို့အဓိကတောင်းဆိုလိုပါတယ်လို့ဘင်္ဂလားဒေ့ရှ်ကော့ဆပ်ဘဇာအနီကဘာလူခါလီဒုက္ခသည်စခန်းနေဦးဤဆလန်ကပြောပါတယ
်တောင်းဆိုရင်ဒါကတော့ကျွန်တော်ရဲ့ဖြစ်စဉ်ကြည့်ရတဲ့ပတ်သက်ပြီးတော့အဲချိုးလုံးကဲ့သို့ဟိုသမ ्या ကိုနိုင်ငံတကာရသောင်းကွန်ရုံးကိုပြင်ပင်းဖို့နဲ့နောက်ကျွန်တော်ရဲ့နိုင်ငံသားခွင့်ရေးအဲရရှိဖို့အတွက်နောက်ကျွန်တော်ဘဲကင်းလုံချုံစွာကျွန်တော်တို့နေရေးရင်းကိုပြင်နိုင်ဖို့အတွက်အဓိကအကောင့်ဆုံးကြည့်တာပါ။ဒါပြီးတော့ဆိုရင်ကျွန်တော်ဘဲကင်းလုံချုံမှုမရှိဘဲနဲ့ကျွန်တော်နေရေးရင်းပြင်ဖို့ဆိုတာအလွန်ဆွေးနွေးနေပါတယ်။မိမိမူလကြေးပါမှာပြန်နေနေထိုင်ခွင့်နဲ့ဒီနေ့အင်ဆောင်တော့ဘဝပြန်လည်ပြောင်းနိုင်ရတဲ့ကျွန်တော်တို့အတိတ်ကလိုအပ်တာအခုပြန်လာရဲ့အချင်းဘူးချက်ကိုအကောင့်ထဲပုံမဲ့စုပြီးတော့အကျော်ပဲရှိတယ်အလို့ဆိုတာကျွန်တော်လက်ထက်ဆိုတာဘာတစ်ခုမှမမြင်သေးပါဘူးခင်ဗ
ျဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ဆောင်ရွက်နေခြင်းတဲ့တပြိုင်တည်းထဲမှာပဲမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်လုံခြုံရေးအပိုင်းကိုလည်းနိုင်ငံလုံခြုံရေးအဖွဲ့ဝင်တွေပူးပေါင်းပြီးကင်းလှည့်နေကြတယ်လို့ဝန်ကြီးကပြောပြပါတယ
်လုံခြုံရေးနဲ့ပတ်သက်ပြီးတော့လက်ခံရတယ်ကြိုးစားနေတယ်ဒါပေမဲ့နေဆက်မှာကိုမိုင်းလုံခြုံရေးတို့ဒီရေပိုင်းလုံခြုံရေးရေပိုင်းလုံခြုံရေးကတော့ပြောသလိုတဲ့လေတော့လာတာဒါပေမဲ့ဖြောက်ဖို့လိုတာပေါ့နော်အပိုင်းအပိုင်းကြီးအများကြီးအပေါက်အပေါက်ကြီးအများကြီးဖြစ်နေတာကိုတွေ့တယ်ပေါ့နော်ဝင်လိုက်ထွက်လိုက်ကိုတွေ့တဲ့ကိစ္စကြီးရှိတယ်။ဒါကြီးလည်းကျွန်တော်တို့ဟိုဆောင်းလိုက်နေတာပဲအတတ်နိုင်ဆုံးတော့လေ
ပြီးခဲ့တဲ့ဇွန်လ16ရက်နေ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှုံမြို့နယ်တွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ခြံစည်းရိုးကိုကျော်တက်ခဲ့သူတို့ကိုတနက်နဲ့သတိပေးပစ်ခတ်ခဲ့ရကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ပါတယ်။အခုလိုမျိုးနယ်စပ်မှာပစ်ခတ်မှုတွေရှိနေတဲ့အတွက်နယ်မြေရှင်းလင်းမှုတွေကြားကြောက်လန့်ပြီးတော့တိတ်ဆောင်ခဲ့ကြရတဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကတော့စိုးရိမ်မှုတွေပိုပြီးတော့မှတိုးလာနေတယ်လို့ VOA မြန်မာပိုင်းကိုပြောဆိုကြပါတယ်ရှင်
။မဆွေမမင်းမြန်တင်ပြသွားတာပါရှင်။